တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့စဘာတမျိုးတဲ့ဆိုက်ရာကနေဝင်ငွေပိုကောင်းတဲ့ဒီပြင်းသီးနှံတွေကိုပြောင်းလဲစိုက်ပျိုးရေးဆောင်ရွက်နေတဲ့စိုက်ပျိုးရေးဦးစီးဌာနရဲ့စီမံချက်ခရီးပေါက်ဖို့အလံဝေးกว่าနေတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလဇန်ပိုင်းလောက်ကစဘာတမျိုးတဲ့ဆိုက်တာထက်ပိုပြီးအကျိုးအမြတ်များတဲ့သီးနှံအမျိုးအစားအတွဲအဆက်တွေကိုဖော်ပြပြီးတောင်သူတွေကိုစိုက်ကြပြိုးကြဖို့နှိုးဆော်တဲ့တိုက်တွန်းချက်တရက်ထုတ်ပြန်ခဲ့ပါတယ်ဒီအကြောင်းကိုစာရေးသူအနေနဲ့တင်ပြဆွေးနွေးခဲ့မှုတဲ့အတွက်သောတာရှင်တွေမှတ်မိကောင်းမှတ်မိကြပါလိမ့်မယ်။အဲ့ဒီတိုက်တွန်းချက်ထဲမှာဆေးရည်တောက်လဲအမျိုးအစားတဘာဝမိုးရေကိုအားထားတဲ့မိုးကောင်းတောက်လဲအမျိုးအစားနဲ့မြေအတင်လဲအမျိုးအစားတို့အတွက်မိုးစပါးနဲ့တွဲဆက်စိုက်ပျိုးဖို့တီးနှံအတွဲဆက်68တွဲကိုဖော်ပြထားပါတယ်။အများအပြားတော့မိုးစပါးပြီးရင်ပဲမျိုးစုံနှမ်းကြက်သွန်နီပြောင်းဂေါ်ဘီတို့အစရှိတဲ့စပါးစိုက်တာတဲ့ဝင်ငွေပိုကောင်းတဲ့တီးနှံတွေကိုစိုက်ကြဖို့အကြံပြုတိုက်တွန်းထားခဲ့တာပါ။စိုက်ပျိုးရေးဦးစီးဌာနရဲ့အထက်ပါလှုပ်ဆောင်ချက်ကမြမလေယာကန္တာရဲ့လက်ရှိအခြေအနေမှာတော်တော်ကိုအဝင်ကွန်ကြဖြစ်တဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်နံပါတ်၁ကမိုးစဘာပြီးရင်ໜွေစဘာໜွေစဘာပြီးရင်မိုးစဘာဆိုတဲ့စဘာပြီးစဘာပုံစံကတပြင်းစိုက်ပျိုးရေးနိုင်ငံတွေတွားနေတဲ့လမ်းကြောင်းနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဒါကြောင့်ကိုရှိမှာအောင်မြင်နေတဲ့တခြားသောနိုင်ငံတွေရဲ့လမ်းကြောင်းအတိုင်းစဘာတမျိုးတည်းမစိုက်ပဲဝင်ငွေပိုကောင်းတဲ့တပြင်းသီးနှံတွေကိုပြောင်းလဲစိုက်ပျိုးတာကတိုးတက်ရေးလမ်းကြောင်းပါ။နံပါတ်၂အချက်ကလက်ရှိနှစ်မှာမြန်မာရဲ့အဓိကဆန်ဖောက်တဲ့တရုတ်ဈေးကွက်ကပြတ်တလောက်ဖြစ်နေပါတယ်။အဲ့ဒါရဲ့ကြရက်အဖြစ်ပြီးခဲ့တဲ့မိုးစဘာပေါ်ချိန်မှာစဘာဈေးတွေတဟုန်လို့ကျဆင်းလို့တောင်သူတွေအရှုံးကြီးရှုံးခဲ့ကြပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာတောင်သူအများစုအနေနဲ့လမ်းရိုးကြီးအတိုင်းပဲမိုးစဘာပြီးရင်နှွေစဘာဆိုတဲ့စဘာပြီးစဘာဆက်ဆိုင်နေမယ်ဆိုရင်ရှေ့လာမယ့်နှစ်တွေမှာလည်းဒီနှစ်လိုပဲအရှုံးကြီးရှုံးတဲ့အဖြစ်မျိုးထက်ကြုံရနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ဈေးကွက်ကအဝဲပြန်မလိုက်သေးတယ်လို့နောက်ထပ်ကြိုးပမ်းနေတဲ့ဈေးကွက်အစ်စ်တွေကလည်းမရေမရာအခြေအနေဖြစ်နေသေးလို့ပါ။ဒါကြောင့်စိုက်ပျိုးရေးဦးစီးဌာနကနေအကြံပြုထားတဲ့သီးနှံအတွဲဆက်တွေကိုသာတောင်သူတွေလိုက်ပါစိုက်ပျိုးလာရင်သူတို့အနေနဲ့ဝင်ငွေပိုးလာမယ်။စဘာတမျိုးတဲ့ပုံဩစိုက်တာကြောင့်ပြပဝယ်လိုအားနည်းတဲ့အချိန်တိုင်းအရှုံးကြီးရှုံးရတဲ့အဖြစ်ကိုလည်းရှောင်ရှားနိုင်ရှော့ချနိုင်မှာဖြစ်ပါတယ်။အခုတင်ပြခဲ့တာတွေကစိုက်ပျိုးရေးဦးစီးဌာနလှုပ်ဆောင်ချက်အစ်စ်ရဲ့ကောင်းကွက်တွေဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာလိုအပ်ချက်ကကြီးကြီးမားမားရှိနေပါတယ်။ဘာလဲဆိုတော့အဲ့ဒီစီမံချက်ကလက်တွေမှာလုံးဝကိုအတက်ဝင်မလာသေးတဲ့အချက်ပါ။ပထောက်မညာဝေဖန်ရရင်စိုက်ပျိုးရေးဦးစီးဌာနရဲ့လှုပ်ဆောင်ချက်ကစိတ်ကူးကောင်းပေမဲ့အကောင့်အထည်ဖော်တဲ့အပိုင်းမှာတဖမ်းမျက်နဲ့ခေါင်းလောင်းထိုးသလိုဖြစ်နေပါတယ်။စဘာတမျိုးတဲ့စိုက်တာတဲ့ဝင်ငွေပိုကောင်းတဲ့သီးနှံအတွဲအဆက်တွေကိုတောင်သူတွေကိုစိုက်ဖို့တိုက်တွန်းတဲ့နေရာမှာကြေကြေပြန့်ပြန့်မလှုပ်ဆောင်ပါဘူး။စကတဲ့ကအခုအထိ Facebook ပေါ်မှာပဲတင်ထားပါတယ်။Facebook ပေါ်မှာတောင်ဒီအကြောင်းကိုထက်ခါဖော်ပြပြီးလှုံ့ဆော်တာမျိုးမလုပ်ပါဘူး။ဒါကြောင့်တောင်သူအများစုကစိုက်ပျိုးရေးဦးစီးဌာနရဲ့စီမံချက်ကိုမသိကြပါဘူး။အဲ့ဒါရဲ့အကျိုးဆက်ဖြစ်လက်ရှိအဆောင်ရည်စိုက်ပျိုးချိန်မှာတောင်သူတွေကတင်းနဲ့စိုက်ပျိုးမှုပုံစံကိုအရင်အတိုင်းပဲဆက်လက်လှုံ့ဆော်နေကြဆဲပါ။လွန်ခဲ့တဲ့နှစ်လလောက်ကစဘာစေးထိုးကြလို့အရှုံးကြီးရှုံးကြပေမဲ့ຫນွေစဘာစိုက်တဲ့တောင်သူတွေကလည်းပုံမှန်အတိုင်းပဲအပြောင်းလဲမရှိຫນွေစဘာကိုစိုက်နေကြပြီဖြစ်ပါတယ်။တောင်သူတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးအေယာဝတီတိုင်းကြိုက်လက်မြို့နယ်မှာတောင်သူကိုမျိုးဦးကအခုလိုပြောပြထားပါတယ
်။လက်ရှိကျွန်တော်တို့အေယာဝတီတိုင်းမှာတော့ຫນွေသမားကိုအဓိကထားတော့ချာပုံခရိုင်နဲ့မူဝင်ခရိုင်တော့ကျွန်တော်တို့ຫນွေသမားကိုအဓိကထားပြီးလုပ်နေရတယ်ခင်ဗျာ။ကျွန်တော်တို့ကအနေများတယ်ခင်ဗျာ။အနေများတဲ့အခါကျတော့ຫນွေသမားကလွယ်ပြီးသက်သာဝင်ဝင်ကောင်းနေတယ်။ဖြားသီးနိုင်ကျတော့စိုက်ပြုဖို့ကဆွဲလို့ပါတော့လည်းစိုက်လို့မရဘူးခင်ဗျာ။မရတဲ့အခါကျတော့ဒီလေပဲရှုံးရုံမျက်နဲ့ပဲဒီဟာပဲလုပ်နေရတဲ့အခြေအနေပေါ့ခင်ဗျာ။စဘာတစ်ခုတည်းအမိပြောရတဲ့အခါကျတော့စဘာတွေမတည်ငြိမ်တဲ့ပြဿနာပေါ့အရင်းကြီးတွေများတဲ့ပြဿနာပေါ့အခုလက်ရှိပုံမှန်ခွန်ရက်စာပြီးတော့ဖြစ်တဲ့နည်းနဲ့ငါးချက်တို့တစ်ဆယ်တို့နဲ့ဘေးမှာပေါက်ရတဲ့ဟာလေးကပြန်ဆက်နေအဲ့လိုတန်လျာလဲနေတဲ့အခြေအနေတွေဖြစ်နေတယ်ခင်ဗျလုတ်ကွက်နဲ့လဲသမားပေါ့နော်ခုဆိုရင်လှုပ်ချင်းလှုပ်ချင်းနဲ့ပဲလဲတွေပြုတ်ပြီးတော့မြို့မှာပဲဂျုံတဲ့လှုပ်တွေလှုပ်စားပြီးတော့တမောင်းတော့ပြောတဲ့ခန်းတီဖြစ်နေတယ်ခင်ဗျ
ဒါကဘာကိုပြနေလဲဆိုရင်မြမတောင်သူတွေဟာဘဝလမ်းကြောင်းစီးပွားရေးလမ်းကြောင်းပျောက်နေတယ်ဆိုတာပါပဲစဘာစိုက်လို့ဘလောက်ပဲရှုံရှုံစဘာစိုက်တာကလွှဲရင်တပြင်ဘာကိုမှပြောင်းလဲမစိုက်ပြိုးတက်ကြတဲ့အခြေအနေဆိုတာကိုတတ်သိခန့်နေတာပါပြောရရင်ဒီလိုပုံစံနဲ့တော့လေယာစိုက်ပြိုးရေးကဏ္ဍတိုးတက်လာဖို့ဆိုတာလိုက်လေဝေးလေဖြစ်နေပါလိမ့်မယ်တိုးတက်ဖို့မဆိုတာနဲ့တစ်နှစ်တက်တစ်နှစ်နှစ်တစ်ထက်နှစ်ဆိုတဲ့အနေအထားပဲဖြစ်နေပါလိမ့်မယ်ဒါကြောင့်ပြောချင်တာကအစိုးရပိုင်းအနေနဲ့လုပ်ငန်းဆောင်တာတွေကိုပြပြပြင်းပြင်းထိထိရောက်ရောက်လုပ်ဖို့လိုပါတယ်လုပ်နေတာပဲလေဖြစ်တာမဖြစ်တာကတော့ဘယ်တက်နိုင်မှမလဲဆိုတဲ့ခက်အဆက်ဆက်ရဲ့ဘျူရိုကရေစီအကျင့်ဆိုးကြီးကိုစွန့်ပစ်ဖို့လိုပါတယ်။စီမံချက်တွေစိတ်ကူးတွေကိုတကားရီလောင်းယုံမြင်ကောင်းကြားကောင်းယုံနေမဟုတ်ပဲမအောင်မြင်အောင်မြင်အောင်အကောင့်တယ်ဖော်ဖို့လိုပါတယ်။မဟုတ်ရင်တော့လေယာစိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲဆိုတာလေပေါ်မှာတိုက်အင်ဆောက်တဲ့အဆင့်ကနေတက်လာမှာမဟုတ်ကြောင်းထောက်ပြအကြံပြုလိုက်ပါတယ်။ စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။